ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားမကြသေးခင်ကဖြစ်တဲ့တိုက်ပွဲတွေကြောင့်တင်းရှောင်နေတဲ့ဒေသက2000ကျော်အထိရှိနေပြီးလုံခြုံရေးစိတ်မချရသေးတာကြောင့်နေရက်မပြောင်းနိုင်သေးတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်မိုးစောပါ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ TNLA တအံပလောင်တပ်ဖွဲ့အကြားပြီးခဲ့တဲ့လကုံပိုင်းကကြောင်မဲမြို့နယ်လွင်အံကျေးရွာအုပ်စုနဲ့ဒီလာဆန်းပိုင်းမှာတော့တော့ဆန်ကျေးရွာအုပ်စုမှာတိုက်ပွဲပြင်းထန်ခဲ့သလိုနမ့်တူမြို့နယ်အတွင်းမှာလည်းမကြသေးခင်ရက်တွေအထိတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ရကထောင်ချီတဲ့ဒေသခံတွေဘေးလွတ်ရာထွက်ပြေးခဲ့ကြတာပါအခုဆိုရင်ကြောင်မဲခရိုင်မှာရောက်ရှိတင်းရှောင်နေကြတဲ့ဒုက္ခသည်2000ကျော်ရှိကြောင်းကြောင်မဲခရိုင်ဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကခရိုင်မှုဦးသိန်းဝင်းထွတ်က VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့စီမံအခုကြောင်မဲမြို့မှာကျွန်တော်1484ဦးရှိတယ်။အိမ်တော်စု385ဦး။နမ်တူမှာဒူမီရဲ့ဘဝကျူးရှိမှာအိမ်တော်စု350ဦးရှိမှာ။နမ်တူကကျွန်တော်ခရိုင်ထဲမှာပါတာဟုတ်။ကျွန်တော်ခရိုင်ထဲမှာဆိုအားလုံး1392
ကြောင်မဲမျိုးနယ်အတွင်းမှာဆိုရင်မြို့ပေါ်မှာဝါဆိုဖုန်ကြီးကျောင်းအမကမန်ကောင်းမှုတန်တိတုခဓမာယုံနဲ့အောင်မင်္ဂလာဖုန်ကြီးကျောင်းတွေမှာစခန်း၄ခုနဲ့တောဆန်ကြီးရွာအုပ်စုမှာတောဆန်ရွာမှာအုံငန်းနဲ့ပန်းဆန်လုံးရွာကဖုန်ကြီးကျောင်းတွေမှာစခန်း၃ခုရှိကြောင်းနဲ့နမ့်တူမျိုးနယ်မှာဆိုရင်မန်ဆန်နဲ့နားဆိုင်ရွာကရွှေစကွာကျောင်းတိုင်မင်္ဂလာကျောင်းတိုင်နဲ့အထက်ကခွဲမှာစခန်း၃ခုရှိပါတယ်ဒုက္ခသည်တွေကိုတော့ဆန္ဒရိတ်ခါနဲ့ကယောဂါကာကွယ်ရေးပစ္စည်းတွေပါထောက်ပံ့ပေးထားကြောင်းလဲကြောင်မဲခရိုင်ဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကစစ်ရှောင်တွေကိုကူညီထောက်ပံ့ထားတဲ့အခြေအနေကိုဦးသိန်းဝင်းထွတ်ကအခုလိုဆက်ပြောပါတယ
်ဟုတ်ကဲ့ကျောဌာနကနေပြီးတော့သူတို့ကိုဆန္ဒစတဲ့ဘက်ဆာပေါ့နော်ဆန္ဒရိတ်ခါကိုကျွန်တော်တို့ကလူတဦးကိုကျွန်တော်တို့2100နော်2100နော်2392ဦးသိန်းအားလေတော့လေဟောက်ပန်ထားတယ်ပြီးလို့ရှိရင်သူတို့တော့လိုအပ်တဲ့ကျွန်တော်အိမ်တော်ဒုက္ခပေါ်တော့ကျွန်တော်တို့ကကိုဗစ်ကာကွယ်ရေးအတွက်ပဲရေးမလို့လက်တန်စေးရည်ကြီးလေကျွန်တော်တို့စကြည့်ကြမှတ်တည်ရကျွန်တော်တို့အတည်ပြုထားတာရှိတယ်
တိုက်ပွဲတွေကြောင့်ဒေသခံအယက်သားအ ਨੇ ဆုံးတဦးသေဆုံးခဲ့ပြီးဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကသေဆုံးသူတဦးအတွက်ကျပ်ငွေ3သိန်းနဲ့ထိခိုက်ဒဏ်ရာရသူတဦးကိုကျပ်ငွေ5000ထောက်ပံ့ခဲ့ကြောင်းနဲ့ပျက်စီးသွားတဲ့နေအိမ်တွေအတွက်လည်းအင်ဆောက်ပျက်စီးတွေထောက်ပံ့ပေးတာရှိခဲ့ပါတယ်။စစ်ရှောင်ပြည်သူတွေကိုဒေသအလိုက်ဖွဲ့စည်းထားတဲ့တိုက်ပွဲရှောင်ကော်မတီအပြင်နိုင်ငံတကာ NGO တချို့ပရာဟိတလူမှုရေးအသင်းဖွဲ့တွေနဲ့တတိပုဂ္ဂလအလှူရှင်တွေကလိုအပ်တဲ့စံတိုက်ရိတ်ခါဟင်းသီးဟင်းရွက်ဆောင်အနှွေးတွေစရတွေလှူဒန်းတာရှိနေပါတယ်ကြောင်မဲမျိုးနဲ့တော့ဆန်ကြေးရွာဘက်ကအခြေအနေကိုစစ်ရှောင်တွေကိုကူညီနေတဲ့အုံငန်းဖုန်ကြီးကျောင်းကဆရာတော်ဦးစံတော်ပါသားကအခုလိုမိန့်ကြားပါတယ
်ဒုက္ခတွေကတို့ရွာမှာလက်နက်ကင်တွေရှိသေးတော့တို့ကမပြန်သေးဘူးဒီမှာပဲနေတုန်းပဲတို့ကတော့သားပြန်ရှင်ပြီးအင်းနဲ့တော့မလွတ်ရဲသေးဘူးလေအိုးဘက်ကလည်းတို့နဲ့မမြင်နိုင်ရသေးဘူးတို့နဲ့မြင်နိုင်မှာတကယ်ချိတ်ချရမှာဦးစံလွတ်လို့ရမှာဟောကြားကိုပြန်သွားလို့ဘေးအန္တရာယ်ကြုံမှရင်ဦးစံတို့တာဝန်ဖြစ်နေမှာလေ
အုံငန်းရွာမှာစစ်ရှောင်တရာကျော်ရောက်ရှိနေပါတဲ့နမ့်တူမျိုးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်နန်းခမ်းအေးကလည်းစစ်ရှောင်တွေနေရပြန်ရေးဟာခံမန်းလို့မရနိုင်သေးကြောင်းပြောပါတဲ
့အဲ့ဒါတော့ပြောလို့မရအောင်သူတို့ကဟိုပြန်လို့ရတယ်နေနေလုံးချုံမှုနေနေရှိပြီဆိုရင်တော့သူတို့ကပြန်တယ်တိုက်ရိုက်ချင်းပြန်ပြေးမှာပေါ်တာပဲလေဒီလိုလုံးချာပတ်နေတာပဲလေမြန်မာနိုင်ငံမှာကပြည်တွင်းစစ်မငြိမ်းချမ်းသေးတဲ့မြတ်တော်မပြီးဆုံးတဲ့တမန်တိုက်ပွဲရှိအောင်မယ်နော်
နမ့်တူမျိုးနဲ့မန်ဆန်ရွာမှာစစ်ရှောင်290လောက်နဲ့နားဆိုင်ရွာမှာတော့620ကျော်ရောက်ရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲခရိုင်အတွင်းမှာ RCSS နဲ့ TNLA အကြားနေမြေအငင်းပွားရာကပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစတင်ပြီးတိုက်ပွဲအကြိမ်ပေါင်း20ကျော်လောက်ဖြစ်ပွားခဲ့ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။